2022ခုနှစ်ဖေဖော်ဝါရီလ1ရက်တွင်မြန်မာစစ်တပ်ကနိုင်ငံအာဏာကိုတရားမဝင်သိမ်းယူခဲ့ပြီးနောက်နိုင်ငံတစ်ဝိုင်းလုံး၌နိုင်ငံရေးချမ်းဖတ်မှုများလူ့ခွင့်ရေးချုပ်ပေါက်မှုများနိုင်ငံရေးကိုအခြေခံကဆက်ဆက်ဖြစ်ပေါ်လာသည့်လူမှုရေးစီးပွားရေးပြိုကျပျက်စီးမှုများစွာတောက်လျှောက်ဖြစ်ပေါ်လာခဲ့သည်2022ခုနှစ်ဖေဖော်ဝါရီလနောက်ပိုင်းမြန်မာနိုင်ငံအတွင်းလူ့ခွင့်ရေးချုပ်ပေါက်မှုများကိုပြည်တွင်းပြည်ပအဖွဲ့အစည်းများစွာကမှတ်တမ်းတင်ဖော်ပြအလျက်ရှိနေသည်ကိုမိမိတို့သတိပြုမိပါသည်ဒီကာလအဖွဲ့သည်လည်းလူခွင့်ရေးအဖွဲ့တစ်ခုအနေဖြင့်မြန်မာနိုင်ငံ၏လူခွင့်ရေးအခြေအနေနှင့်ပတ်သက်၍အနှစ်ချုပ်ခြုံငုံတင်ပြချက်များလာစဉ်ရေးသားထုတ်ပြန်လျက်ရှိသည်စူပါလေးလံသုံးသပ်ချက်များကိုတစ်လအတွင်းထွက်ရှိသောပြည်တွင်းဒေသတွင်းနှင့်နိုင်ငံတကာအဖွဲ့အစည်းများ၏မြမလူခွင့်ရေးဆိုင်ရာသုတေသနနှင့်လေ့လာသုံးသပ်ချက်အစီရင်ခံစာများနှင့်အမိခိုကင်းသောသတင်းမီဒီယာများ၏မြမလူခွင့်ရေးဆိုင်ရာသတင်းမှတ်တမ်းဖော်ပြချက်များကိုအခြေခံ၍အပိုင်းနှစ်ပိုင်းခွဲ၍လအလိုက်ရေးသားပြုစုခြင်းဖြစ်သည
်2024ခုနှစ်အောက်တိုဘာလအတွင်းလေ့လာတွေ့ရှိရသောလူခွင့်ရေးအစီရင်ခံစာများ1မြန်မာနိုင်ငံ၏စီးပွားရေးပဏ္ဍာအတွင်းမှအမျိုးသမီးများ၏ငြိမ်းချမ်းရေးနှင့်လူမှုဘဝလုံခြုံရေးဆိုင်ရာအခြေအနေသုံးသပ်ချက်များမြန်မာနိုင်ငံ၏စီးပွားရေးပဏ္ဍာအတွင်းမှအမျိုးသမီးများ၏ငြိမ်းချမ်းရေးနှင့်လူမှုဘဝလုံခြုံရေးဆိုင်ရာအခြေအနေသုံးသပ်ချက်များနှင့်ပတ်သက်ပြီးဇူလိုင်စတင်မှာသုံးလာတာကာလအတွက်အစီရင်ခံစာကို2024ခုနှစ်အောက်တိုဘာလတွင်မြန်မာအမျိုးသမီးတမကဘာမာဝူမန်းစ်ယူနီယံကထုတ်ပြန်ခဲ့သည်။ရင်းစီရင်ခံစာသည်သတင်းဆောင်ပါများအဖွဲ့အစည်းဆိုင်ရာအစီရင်ခံစာများသုတေသနပြုချက်စာဆောင်များကဲ့သို့သောစင်ပွားသုတေသနအချက်အလက်ပေါ်အခြေခံ၍လူ့အခွင့်အရေးကာကွယ်စောင့်ရှောက်သူအမျိုးသမီးများတရားမဝင်စစ်မှုထမ်းခြင်းဆိုင်ရာဥပဒေအမျိုးသမီးများနှင့်စီးပွားရေးအခြေအနေလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုမှရှင်သန်လွတ်မြောက်လာသူအမျိုးသမီးများအတွက်တရားမျှတမှုရရှိရေးနှင့်၎င်းတို့ကိုအကာအကွယ်ပေးမှုအခြေအနေအမျိုးသမီးစစ်ဆောင်များနဲ့၎င်းတို့၏လူမှုဘဝအခြေအနေများကိုသုံးသပ်တင်ပြထားခြင်းဖြစ်သည်။လက်နက်ကိုင်ပဋိပက္ခများကြောင့်ဇူလိုင်လမှစတင်မာလအတွင်းအမျိုးသမီး196ဦးသေဆုံးခဲ့က164ဦးဒဏ်ရာရရှိခဲ့သည်ဟုအစိုးရခန်းစာတွင်ဖော်ပြထားသည်။ထို့အပြင်နေညုံမိုင်းအန်ရဲကြောင့်အမျိုးသမီး4ဦးထက်မနည်းသေဆုံးက14ဦးဒဏ်ရာရရှိခဲ့ပြီး၎င်းတို့၏လက်ချစ်တော်များဆုံးရှုံးခဲ့ရသည်ဟုအစိုးရခန်းစာတွင်မှတ်တမ်းတင်ထားသည်။မြန်မာနိုင်ငံရှိမိဘများနဲ့အမျိုးသမီးများသည်တရားမဝင်စစ်မှုထမ်းဥပဒေကြောင့်စစ်မှုထမ်းရနည်းဟုချိန်ချောက်မှုများစိုးရိမ်ပူပန်ခြင်းများနဲ့နေထိုင်နေရတဲ့ကဲ့သို့လူ့အခွင့်အရေးကာကွယ်စောင့်ရှောက်သူအမျိုးသမီးများသည်လည်းမတရားဖမ်းဆီးခံရခြင်းတပ်ဖြတ်ခံရခြင်းပစ္စည်းဥစ္စာများဖျက်ဆီးခံရခြင်းနဲ့ထောင်တွင်းညှဉ်းပန်းနှိပ်စက်ခံရခြင်းစသည့်အန္တရာယ်များကိုကြားရောက်နိုင်သည့်အနေအထားများကြုံတွေ့လျက်ရှိသည်။လက်နက်ကိုင်ပဋိပက္ခများပြင်းထန်လာသည့်နှင့်အညာအမျိုးသမီးများနဲ့အမျိုးသမီးငယ်များအပေါ်ပဋိပက္ခနှင့်ဆက်နွယ်သောအိမ်မိုင်းဆိုင်ရာအကြမ်းဖက်ချင်းချောက်မှုများညှဉ်းတက်လျက်ရှိသည်ဟုအစိုးရခန်းစာတွင်ဖော်ပြထားသည်။ 2. လုံခြုံရေးတပ်ဖွဲ့ဝင်များနှွေးဦးတွန်လိုင်း၏ဘက်သို့ပတ်ပြောင်းလာမှုနှင့်ပတ်သက်သည့်အစိုးရခန်းစာ။အဟောင်းဆုံး၏အသည့်တိဆောက်ခြင်းသို့မဟုတ်နှွေးဦးတွန်လိုင်း၏သို့ပတ်ပြောင်းပူပေါင်းခြင်းအစိုးရခန်းစာကိုပြည်သူ့ပန်းနိုင်အဖွဲ့က2024ခုနှစ်အောက်တိုဘာလ၌ထုတ်ဝေခဲ့သည်။ယင်းအစိုးရခန်းစာတွင်စစ်တပ်အတွင်းအကြမ်းလိုက်စားမှုများလူခွင့်ရေးချိုးဖောက်မှုများအမျက်ထုတ်မှုများစိတ်ဓာတ်ပြားနေမှုများစသည့်အခြေအနေများအပြင်မြန်မာနိုင်ငံတမိုင်းတစ်လျှောက်စစ်တပ်ဘက်ကမကြုံစဘူးကြီးမားလှသည့်ပတ်ပြောင်းမှုများနှင့်စစ်တပ်နှင့်ပြည်သူများအကြားယက်တိချက်ကြောင်းလဲမှုများရှိနေကြောင်းဖော်ပြထားသည်။ထို့ပြင်ဒီမိုကရေစီဘက်တော်သားများတော်လှန်ရေးကောင်းဆောင်များသည်လုံခြုံရေးတပ်ဖွဲ့ဝင်ဟောင်းများနှင့်အကျိုးရှိသောတိုက်ရိုက်ဆွေးနွေးမှုများပြုလုပ်နိုင်သောကြောင့်ဆွေးနွေးပွဲများသည်စစ်အုပ်စုအလွန်ကာလမြန်မာနိုင်ငံအတွင်ပူးပေါင်းဆောင်ရွက်ရေးနှင့်ပြန်လည်ကူစားရေးအတွက်ထင်နိုင်ခြင်းအလားအလာကိုမျှော်လင့်ရနိုင်ကြောင်းဖော်ပြထားသည်။ယင်းအစီရင်ခံစာသည်ဇန်နဝါရီ2023မှဩဂုတ်လ2024တွင်ကျင်းပခဲ့သောအွန်လိုင်းစကားဝိုင်းဆွေးနွေးပွဲ54ခုခန့်မှအဓိကအချက်အလက်များကိုထုတ်နှုတ်ပြီးခွဲခြားစိတ်ဓာတ်သုံးသပ်ထားခြင်းဖြစ်သည်။ပါဝင်ဆွေးနွေးသူများထဲတွင်စစ်တပ်ဘက်မှဗတ်ကြောင်းသူ50ရာခိုင်နှုန်းနီးပါးပါဝင်ကမြန်မာနိုင်ငံ၏နိုင်ငံရေးအချက်အလက်များအကြောင်းကိုခေါင်းစဉ်အညွှန်းညွှန်းဖြင့်ဆွေးနွေးခဲ့ကြသည့်အစီရင်ခံစာ၏သုတေသနနည်းစနစ်တွင်ဖော်ပြထားသည်။အစီရင်ခံစာကိုမြန်မာစစ်တပ်၏ဖွဲ့စည်းပုံအတွေးခေါ်ယူဆများနှင့်အာဏာသိမ်းပြီးနောက်ပိုင်းလုံခြုံရေးတပ်ဖွဲ့ဝင်များအကြားတောင်းလဲလာသောသဘောထားများဒေါ်လန်ရေး၏ဖွဲ့စည်းပုံအတွေးခေါ်ယူဆများနှင့်ဒေါ်လန်ရေးနှင့်လုံခြုံရေးတပ်ဖွဲ့များမှဗတ်ကြောင်းလာသူများအကြားဆက်ဆံရေးနှင့်မူဝါဒဆိုင်ရာအကြံပြုချက်များဟု၍အဓိကခေါင်းစဉ်သုံးခုဖြင့်ရေးသားထားပြီးစစ်အုပ်စု၏လုံခြုံရေးတပ်ဖွဲ့များမှဗတ်ကြောင်းမှုများတက်တွင်းစွန့်ခွာမှုများနှင့်လက်နက်ချမှုများသည်လာနည်းနှင့်အတွင်းအရေးတွက်အားဖြင့် 2,000 ကျော်လာနိုင်သည်ဟုအစိုးရခန်းစာတွင်ထည့်သွင်းဖော်ပြထားသည်အမျိုးသားညီညွတ်ရေးအစိုးရ National Unity Government နှင့်အမျိုးသားညီညွတ်ရေးအတိုင်းအဖန်ခေါင်းစည် National Unity Consolidated Council နိုင်ငံတကာအစိုးရများ အမေရိကန်ဥရောပသမဂ္ဂနှင့်အာဆီယံအတွက်မူဝါဒဆိုင်ရာအကြံပြုချက်များကိုအစီရင်ခံစာတွင်ထည့်သွင်းဖော်ပြထားသည်၃အခြေခံမှအစဉ်စဉ်တိစောက်ထားသောဖက်ဒရယ်စနစ်ကင်နီတို့၏နိုင်ငံတိစောက်ပုံစံနမူနာအစီရင်ခံစာအခြေခံမှအစဉ်စဉ်တိစောက်ထားသောဖက်ဒရယ်စနစ်ကင်နီတို့၏နိုင်ငံတိစောက်ပုံစံနမူနာ Federalism from the ground up The Kenny Model of Nation State Building စာတမ်းကို Kenny လူမှုအသင်းဖွဲ့များကွင်ရက် Kenny Civil Society Network KCSN Kenny အမျိုးသမီးအစည်းအရုံး Kenny National Women's Organization Kenny လူငယ်များသမဂ္ဂ The Union of Kenny State Youth ရှေ့ဒီအတန်းအဖွဲ့ Progressive Vital ကပူးပေါင်းရေးသားထုတ်ဝေခဲ့သည်ရင်းစာရန်သည်မြန်မာစစ်အုပ်စု၏ကြာရှုံးနေသောအာဏာသိမ်းရေးကြိုးပမ်းမှုအပေါ်တနိုင်ငံလုံးတန်ကြန်တုံ့ပြန်ဆောင်ရွက်မှု၏အစိတ်အပိုင်းဖြစ်သောဖက်ဒရယ်တည်ထောင်စုတိစောက်ရေးတွင်ရှေ့ဆောင်လမ်းကြဖြစ်သည့်အောက်ခြေမှအစဉ်စဉ်တိစောက်ထားသော KNDT ဂျာကာလာအစိုးရ၏ဖွဲ့စည်းမှုနှင့်တိုးတက်ကြောင်းလဲမှုတို့ကိုလေ့လာဆန်းစစ်ထားခြင်းဖြစ်သည်စာရန်အတွက်လေ့လာမှုကို KNDT တွင်နှင့်ထိုင်း KNDT နေဆက်တလျှောက်ရှိဒေသခံအုပ်ချုပ်ရေးမှူးများ CSO များ KNDT ဂျာကာလာအစိုးရအဖွဲ့ဝင်များနှင့်မေးမြန်းမှုများပြုလုပ်ခဲ့ခြင်းဖြစ်သည်တွေ့ဆုံမေးမြန်းမှုများပြုလုပ်ရာတွင်တတိယပိုင်းပုံစံချထားသောတွေ့ဆုံမေးမြန်းမှုနှင့်ဥတီအစိုးရအဖွဲ့ဆွေးနွေးမှု14ခုကိုလူကိုယ်တိုင်နှင့် online မှာတစ်ဆင့်မေးမြန်းမှုများပြုလုပ်ခဲ့သည်ဟုစာရန်တွင်ဖော်ပြထားသည်စာရန်တွင်စစ်အုပ်စု၏ကြာရှုံးနေသောအာဏာသိမ်းရေးကြိုးပမ်းမှုနောက်ပိုင်းမြန်မာပြည်သူများသည့်စစ်အုပ်စုကတနိုင်ငံလုံးအနှံ့ဖော်ဆောင်နေသောအကြမ်းဖက်စစ်ဆင်ရေးကိုခံစားနေရကြောင်းဥစွာဖော်ပြထားသည်ကင်းနီဒီရှိစင်ကဲတိပေါ်ကြောင်းလဲနေသောအုပ်ချုပ်ရေးစနစ်ကိုအလွာဆုံးအားလုံးပါဝင်သောအုပ်ချုပ်ရေးစနစ် Multi Level Inclusive Governance System MIGS တစ်ခုအဖြစ်ပုံဖော်ထားကြောင်းရေးသားထားသည်ကင်းနီအုပ်ချုပ်ရေးပုံစံသည်ကင်းနီပြည်သူအများကြီးနိုင်ငံရေးရည်ရွယ်ချက်ကိုနှစ်နှင်ပေးယုံသာမကပိုမိုကျယ်ကျယ်သောမြန်မာ့နေဦးတော်လှန်ရေး၏ Federal Democracy ညွှန်မှန်းချက်များကိုပါတထောင်တနေရာမှပံ့ပိုးနေကြောင်းအစီရင်ခံစာတွင်ဖော်ပြထားသည်စာရင်းဤကုံတွင်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီများပေးရာတွင်နှင့်ကင်းနီပြည်သည်တိဆောက်ရေးဆောင်ရွက်သည့်အစဉ်တိုင်းတွင်ထိရှားလွယ်အုပ်စုများပါပါဝင်နိုင်ရန်အတွက်နိုင်ငံတကာအတိုင်းအဝိုင်းနှင့်အလူရှင်များကင်းနီပြည်အတိုင်းဖင်ကကောင်စီကင်းနီ State Consolidated Council KSCCKNDT ဂျာကာလာအုပ်ချုပ်ရေးကောင်စီ Interim Executive Council of KNDT State IEC KNDT ဂျာကာလာလွှတ်တော် KNDT State Interim Parliament KSIP နဲ့ KNDT ဂျာကာလာတရားစီရင်ရေး KNDT State Interim Judiciary KSIG တို့ကိုအကြံပြုထားသည
်2024ခုနှစ်အောက်တိုဘာလအတွင်းလေ့လာတွေ့ရှိရသောလူခွင့်ရေးဆိုင်ရာသတင်းမှတ်တမ်းဖော်ပြချက်များနံပါတ်1အကျဉ်းချခံရစဉ်ကွယ်လွန်ခဲ့ရသောမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဒုတိယဥက္ကဋ္ဌမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်သည်အောက်တိုဘာလ9ရက်နေ့မနက်ပိုင်း၌မန္တလေးစေယုံကြီးတွင်ကွယ်လွန်သွားခဲ့သည်2021ခုနှစ်အာနာသိမ့်ပြီးချိန်မှစ၍အကျဉ်းချခံခဲ့ရပြီးအကျဉ်းချနေစဉ်သွေးကင်ဆာရောဂါအပြင်ကိုဗစ်ရောဂါခံစားခဲ့ရပြီးနောက်ကျန်းမာရေးပုံမှုဆိုးရွားလာခဲ့သည်နှစ်ရှည်ခံစားနေခဲ့ရသောသွေးကင်ဆာရောဂါအတွက်ကျွမ်းကျင်ဆရာဝန်မရှိသောထောင်တွင်း၌လုံလောက်သောစေဝါကူတမှုမရရှိပဲနေထိုင်ခဲ့ရပြီးကျန်းမာရေးအဆိုးရွားဆုံးအခြေအနေရောက်မှသာအချင်းထောင်မှမန္တလေးစေယုံကြီးသို့ပြောင်းရွှေ့ကူတမှုခံယူခွင့်ရရှိခဲ့သည်အောက်တိုဘာလ6ရက်နေ့မန္တလေးစေယုံကြီးအထူးကျက်မှတ်ဆောင် ICU ၌စေကူတမှုခံယူနေချိန်တွင်ကြားခံထားရသောပြစ်ဒဏ်များကိုပုံမှ431ပုံမှခွဲ1ရစီကံသတ်မှတ်ချက်နှင့်လူငယ်ချက်တာခွင့်ပေးချောင်းစစ်ကောင်စီကထုတ်ပြန်ခဲ့ပြီးအောက်တိုဘာလ9ရက်နေ့တွင်ကွယ်လွန်ခဲ့သည်ကွယ်လွန်ချိန်တွင်အသက်83နှစ်ဖြစ်ပြီးဖြတ်သန်းခဲ့သောနိုင်ငံရေးခရီးချမ်း၌အချင်းထောင်ထဲတွင်နှစ်ပေါင်း20ကျော်နေထိုင်ခဲ့ရသူဖြစ်သည်စစ်ကောင်စီ၏အာဏာသိမ်းနှစ်များအတွင်းဒေါက်တာစောမြင့်မောင်ကဲ့သို့စေဝါကူတမှုလုံလောက်စွာမရရှိသောကြောင့်ထောင်တွင်းသိမ်းဆုံးခဲ့ရသောနိုင်ငံရေးအကျဉ်းသားများစွာရှိခဲ့ပြီးမတည်တင့်သောအသက်ပေါင်းများစွာဆုံးရှုံးခဲ့ရသည်စီပါယောမစစ်ကောင်စီ၏လူမဆန်သောရက်ဆက်ကြံကြုံမှု2024ခုနှစ်အောက်တိုဘာ9ရက်နေ့တွင်စကိုင်းတိုင်းပုတလင်မြို့နယ်စီပါယော၌စစ်ကောင်စီတပ်များအပြစ်မဲ့ပြည်သူများကိုခုတ်ထစ်တပ်ဖြတ်ခဲ့ကြောင်းသတင်းမီဒီယာများတွင်ပြန့်နှံ့လျက်ရှိပြီးဤသတင်းကိုမြန်မာနောင် BBC, RFA, DVB, မြစီမနှင့် AWR သတင်းဌာနများမှအဓိကသိရှိရသည်စတေမာ30ရက်နေ့ဘူးတလင်မြို့နယ်စီပါရွာအနီးစစ်ကြောင်းထိုးလာသောစစ်ကောင်စီတပ်များကိုဒေသကာကွယ်ရေးတပ်ဖွဲ့များကဂျားဖြတ်တိုက်ခိုက်ခဲ့မှုကြောင့်စစ်ကောင်စီစစ်ကြောင်းတစ်ခုလုံးပျက်စီးခဲ့ပြီးဗိုလ်ကြီး2ဦးအပါအဝင်စစ်တုံးမှန်40ကျော်ဖမ်းဆီးရမိကစစ်သား30ကျော်သေဆုံးခဲ့သည်ထို့အပြင်မုံရွာမြို့တွင်ရှိသောအနောက်မြောက်တိုင်းစစ်ဌာနချုပ်ကိုစစ်ကောင်စီဒုကောင်ဆောင်ဒုဖူချုပ်မူကြီးစိုးဝင်းရောက်ရှိချိန်တွင်ဒရုန်းဖြင့်တိုက်ခိုက်ခံရသည် ထို့ဖြစ်စဉ်များဖြစ်ပေါ်ပြီးတပတ်အကြာတွင်မုံရွာဘက်မှထွက်လာသောစစ်ကောင်စီစစ်ကြောင်းသည်ဘူးတလင်မြို့တောင်ဘက်မှမြောက်ဖက်လမ်းတလျှောက်ရှိရွာများကိုဦးတည်စစ်ကြောင်းထိုးခဲ့ပြီးအောက်တိုဘာ18ရက်နေ့သတင်းကြွလာပြည့်နေ့တွင်စစ်ပါရသို့ဝင်ရောက်ခဲ့သည်စစ်ပါရအတွင်း၌ဒေသခံပြည်သူ6ဦးကိုခန္ဓာကိုယ်အစိတ်အပိုင်းများတစားစီဖြစ်စေရန်ခုတ်ထစ်တပ်ဖြတ်ခဲ့ပြီးဦးခေါင်းနှင့်ခန္ဓာကိုယ်အစိတ်အပိုင်းများကိုအိမ်ခြံစည်းရိုးတွင်ချိတ်ဆွဲထားခြင်းကြောင့်လူအများစိတ်မချမ်းမြေ့စရာဖြစ်ခဲ့ရသည်ယခုစစ်ကြောင်းသည်ဘူးတလင်မြို့ပေါ်နှင့်ကြီးရွာများရှိဒေသခံ22ဦးကိုတပ်ဖြတ်ခဲ့ပြီးထိုထဲတွင်တပ်ကြီးရွယ်အိုနှင့်ကလေးငယ်များလည်းပါဝင်သည်စစ်ကြောင်းဆုံးရှုံးမှုကြုံလာရတိုင်းအပြစ်မဲ့ပြည်သူအပေါ်အကြမ်းဖက်နှိပ်စက်တပ်ဖြတ်ခြင်းမှာမြန်မာစစ်တပ်၏အစဉ်လာပင်ဖြစ်တော်လဲယခုဖြစ်ရကြောင်းတနိုင်ငံလုံးရှိပြည်သူများကြောက်ရွံ့တုန်လှုပ်ပြီးစိတ်နှလုံးထိခိုက်ခဲ့ရသည်။နံပါတ်3အာနာရှင်ဟောင်းဦးတန်းရွှေတမတ်ဒေါက်တာနေဆိုးမောင်ကိုစစ်ကောင်စီဖမ်းဆီး2024ခုနှစ်အောက်တိုဘာလ24ရက်နေ့တွင်ဒေါက်တာနေဆိုးမောင်ကိုမန္တလေးမြို့ပြည်ကြီးတခုမြို့နယ်ရဲစခန်းမှာဖမ်းဆီးကာအမှုဖွင့်အရေးယူထားကြောင်းသတင်းထုတ်ပြန်ခဲ့ပြီးနိုင်ငံတည်ငြိမ်အေးချမ်းရေးကိုပြပြစီရန်အွန်လိုင်းလူမှုကွန်ရက်တွင်လှုံ့ဆော်ဝါဒဖြန့်ခဲ့ခြင်းကြောင့်ဖန်စီအရေးယူခြင်းဖြစ်သည်ဟုရေးသားဖော်ပြပြီးညီသည့်ပုံမှန်များဖြင့်အမှုဖွင့်ထားသည်ကိုဖော်ပြထားခြင်းမရှိပေ။ဒေါက်တာနေဆိုးမောင်သည်မန္တလေးတိုင်းဝန်ကြီးချုပ်မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ဒုတိယဥက္ကဋ္ဌဒေါက်တာစော်မြင့်မောင်ထောင်ဒဏ်နှစ်ရှည်ကြာခံရစဉ်တည်ဆုံးမှုနှင့်ပတ်သက်၍နောက်ဘဝမှာလူဖြစ်ခဲ့လင်လွတ်လပ်တရားမျှတပြီးလူကိုယ်လူလိုဆက်ဆံတဲ့နိုင်ငံမှာလူပြန်ဖြစ်ပြီးလူသားတွေရဲ့အကျိုးကိုဆက်လက်တည်ပိုးနိုင်ပါစေဟုလူမှုကွန်ရက်စာမျက်နှာတွင်ရေးသားခဲ့ပြီးဝန်ကြီးချုပ်ဤနိုင်ရေးသို့တွားရောက်ပို့ဆောင်စဉ်အဖမ်းခံရသည်ဟုသတင်းထွက်ပေါ်ခဲ့သည်။လူမှုကွန်ရက်စာမျက်နှာပေါ်တွင်စစ်ကောင်စီကိုဝေဖန်ရေးသားသူများအပေါ်ဖန်စီအရေးယူခဲ့မှုအများအများရှိခဲ့တော်လဲနာဖခစ်ထိပ်ပိုင်းကောင်းဆောင်များဤဆွေမျိုးများကိုဖန်စီခြင်းမှာအာဏာသိမ်းယူပြီးနောက်ပထမဆုံးအကြိမ်ဖြစ်သည်။နံပါတ်၄လုံချုံရီတင်းကျပ်နေသည့်ကြားမှပေါ်ထွက်လာသည့်မန္တလေးဘူးတပိတ်အောက်တိုဘာ24ရက်နေ့တွင်လူမှုကွန်ရက်စာမျက်နှာ၌ဒေါက်တာတေစာဆန်းကစစ်ကောင်စီလုံချုံရီတင်းကျပ်ထားသောမန္တလေးမြို့ပေါ်၌ကန္နဝင်မြို့ကြီးကတော်လန်တိုက်ပွဲများခေါင်းစဉ်ဖြင့်ဆန္ဒပြလူမှုတပိတ်ဆင်နွမ်းခဲ့ကြောင်းတပ်ပုံများနှင့်တကွဖော်ပြခဲ့ပြီးစစ်အာဏာရှင်ဆန့်ကျင်ရေးသည့်အရေးပေါ်အခြေအနေဖြစ်သောကြောင့်ပြည်သူအလုံးတက်နိုင်သည့်ဘက်မှပူးပေါင်းပါဝင်ကြရန်တိုက်တွန်းခဲ့သည်ထိုတပိတ်လှုပ်ရှားမှုတွင်အကြမ်းမဖက်အာဏာဖီဆန်ရေးလှုပ်ရှားမှု CDM နှင့်ဘူးတပိတ် Boycott and Social Punishment လှုပ်ရှားမှုများပါဝင်ပြီးဘူးတပိတ်တွင်စစ်ကောင်စီကိုပြည်သူများကလက်မခံဘူးမပူပေါင်းဘူးမနာခံဘူးအခွန်အခမပေးဘူးစစ်တပ်ပိုင်းကုန်စည်နှင့်ဝန်ဆောင်မှုတွေကိုမတုံ့ဘူးမဝယ်ဘူးမတည်ဘူးမယောင်ဘူးစစ်တပ်တောက်တိုင်တွေကိုလက်မခံဘူးစသောအချက်များပါဝင်သည့်အပြင်စစ်ကောင်စီအကောင့်ထဲပေါ်ရန်စ조사နေသောရွေးကောက်ပွဲကိုလက်မခံဘူးနဲ့မဲထွက်မပေးဘူးစတော့အချက်များလည်းလှုပ်ဆောင်ရတိုက်တွန်းထားသည်မြန်မာနိုင်ငံအတွင်းရှိမြို့ကြီးများတွင်စစ်ကောင်စီမှလုံခြုံရေးတင်းကျပ်ထားသည့်ကြားမှမြို့ပြတပိတ်ကိုဆက်လက်ဖော်ဆောင်နေခြင်းဖြစ်ပြီးနိုင်ငံတကာကမြမအရေးကိုပုံမူအာရုံစိုက်လာရန်အကောင်းဆုံးနည်းလမ်းဖြစ်သည်ဟုမှတ်ယူထားခြင်းကြောင့်အခက်ခဲကြားမှယခုလိုမြို့ပြတပိတ်ကိုဖော်ဆောင်နေကြရခြင်းဖြစ်သည်ဟုတပိတ်ကောင်ဆောင်များ၏ပြောဆိုချက်များလည်းမီဒီယာများကတင်ပြထားသည်ဒေါက်တာဒေစာဆန်းသည်2021ခုနှစ်စစ်အာဏာသိမ်းမှုတွင်ပထမဆုံးအာဏာဖီဆန်ဆန္ဒပြလှုပ်ရှားသူတဦးဖြစ်ပြီးလက်ရှိအချိန်ထိလူမှုတပိတ်များတွင်ဦးဆောင်ပါဝင်ပြီးလည်းဖြစ်သည်